ရေဘဲတဲ့ဒေတာတွေမှာဒေတာဆိုင်ရာအခြေအနေတွေကဘယ်လိုရှိပါလဲရှင်လူသေးဆုံးမှုကရောရေအတွက်ဘယ်လောက်ရှိပြီလဲရှင်
လူသေးဆုံးမှုကတော့မနေ့ကတည်းကနော်အလုံး69ယောက်ရှိပါပြီခင်ဗျဒေသဆိုင်ရာအခြေအနေတော့အဲ့ဒီလူသေးဆုံးမှုမှာဆိုရင်ကျွန်တော်တို့လက်ရှိရခိုင်ပြည်နယ်ကအများဆုံးပေါ့နော်ရခိုင်ပြည်နယ်ကတည်းက56ယောက်ဆိုတာဟိုအများဆုံးပါခင်ဗျမန္တလေးတိုင်းဒေသကြီးမှာ17ယောက်နောက်တစ်ခါချင်းပြည်နယ်မှာ4ယောက်အဲရှမ်းပြည်နယ်မှာ9ယောက်စကိုင်းတိုင်းမှာတော့9ယောက်နောက်ကချင်းပြည်နယ်မှာ1ယောက်ပေါ့ပဲခူးတိုင်းဒေသကြီးမှာ2ယောက်မကွေးတိုင်းမှာ2ယောက်အားလုံးစုစုပေါင်း69ယောက်ပေါ့ကျင်းကျင်းတိုင်းဩဂုတ်မှာမိုးရေများတယ်များပြီးတော့မှရေကြီးရေဆမ်းမှုတွေဖြစ်တယ်အဲ့ဒီရေကြီးရေဆမ်းမှုဖြစ်တဲ့အိမ်မှာဒါသေဆုံးမှုပေါ့ညီမမနေ့ကတည်းကနော
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ဒီရေဘေးသင့်ဒေသတွေအတွက်ဘလို့ပုံစံမျိုးတွေနဲ့ဆောင်ရွက်နေတာရှိလဲရှင
်ဒီဘလို့ဘေးမျိုးပဲဖြစ်ဖြစ်ပေါ့နော်ဘေးတစ်ခုခုဖြစ်လာတာနဲ့ပြည်သူတွေရဲ့ဒီပထမဆုံးပေါ့နော်အရေးပေါ်ထောက်ပံ့ရေးကိုဥပမာဆောင်ရွက်တယ်လို့မြင်အဲ့လိုဆောင်ရွက်တဲ့အချိန်မှာသေဆုံးတဲ့သူတွေအတွက်ထောက်ပံ့တယ်လို့နောက်တစ်ခါဆိုင်းရိတ်ကပေးတယ်ပေါ့ဒီနောက်တစ်ခါအရေးပေါ်စားစားဆိုရင်ဒါကျဲဦးတို့ခေါက်ဆွဲတို့အိမ်ဆောက်ပစ္စည်းပေးတာရှိတယ်။ကယ်ဆယ်ရေးပစ္စည်းထောက်ပံ့တာရှိတယ်ပေါ့နော်။အဲ့လိုမျိုးတွေထောက်ပံ့တဲ့အပိုင်းတွေကိုတော့ဥရောပဝန်ကြီးဌာနဆောင်ရွက်ပါတယ်။အင်္ဂနန်းအနေနဲ့ပြောရမယ်ဆိုရင်ဆိုင်းရိတ်ကထောက်ပံ့မှုဆိုလို့ရှိရင်ဒါအလုံး955တိန်းကျော်သွားပြီဒီနေ့။နောက်တစ်ခါအရေးပေါ်စားစားဆိုတဲ့ခုနရေးဖြစ်တဲ့အချိန်မှာထောက်ပံ့တဲ့ခုနကျဲဦးလိုအမျိုးခေါက်ဆွဲလိုအမျိုးပေါ့နော်။အဲ့ဒီအတွက်ထောက်ပံ့တာကတော့အလုံး239သိန်းကျော်သွားပြီပေါ့ဒီဆောက်ပစ္စည်းကတော့သူ့ရဲ့ပြန်လည်ထူထောင်ရေးအပိုင်းနေနဲ့တော့ပြန်လည်ထူထောင်ရေးအပိုင်းနေနဲ့တော့ဒါတိကျဝင်လာမှာပေါ့လက်ရှိမှာတော့ဥရောဌာနအနေနဲ့တော့1469သိန်းကျော်သွားပြီဒီမီဒါရေဘေးသင့်ဒေတာအလုံးပြည်နယ်တိုင်း12ခုပေါ့ဒီမီသေဆုံးတဲ့သူတသိန်းလုံးနဲ့အခုတော့84သိန်းတော့ဒါဥရောထောက်ပံ့ပြီးပြီပေါ့ဥရောလက်ရှိပြည်နယ်တိုင်းဒေတာကြီး12ခုပေါ့နော်အဲဒီ12ခုမှာတော့ဥရောရဲ့ပြည်နယ်တိုင်းဒေတာကြီးဦးစီးမှုတွေရှိပါတယ်ဒီမီတိမာလည်းဘေးသင့်ပြည်သူတွေအတွက်ပေါ့နော်ဒါပဲဘေးပဲဖြစ်ဖြစ်ပေးဖို့အတွက်ဒါ warehouse တွေထားရှိတယ်ရှိပြီးတော့မှဟိုသက်ဆိုင်ရာပြည်နယ်တိုင်းခရိုင်အလိုက်အရေးအတွက်သတ်မှတ်ပြီးတော့မှသူတို့ခုလက်ရှိပေါ့နော်ဘေးဖြစ်တဲ့နေရာတွေမှာဟိုကွင်းဆင်းပြီးတော့မှဆောင်ရွက်တယ်ထောက်ပံ့တယ်ဒါတွေကတော့လက်ရှိဥရောဌာနအနေနဲ့လုပ်နေသေးပါတယ
်အခုချိန်မှာတချို့ရေဘေးသင့်ဒေသတွေမှာကျန်းမာရေးအခြေအနေစိုးဝါနေတယ်ဆိုပြီးကြားရတယ်ရှင်အဲ့ဒီတော့ရောအငယ်တို့ဌာနကဘာများစီစဉ်ဆောင်ရွက်နေတာရှိလဲရှင
်ဒါကြတော့အငယ်တို့ဌာနအပိုင်းမဟုတ်ဘူးဒီအမျိုးသားသဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဘိုးကော်မတီရဲ့အပိုင်းဖြစ်ပါတယ်အဲ့အပိုင်းကနေပြီးတော့မှခုနကျမ်းမာရေးဆက်ကော်မတီကနေပြီးတော့မှသူသက်ဆိုင်ရာဒီပြည်နယ်တိုင်းဒေသကြီးအလိုက်ကိုဒီကျမ်းမာရေးဆောင်ရွက်မှုဖွဲ့တွေဆေလွတ်ပြီးတော့မှပေါ့နော်ခုနရေကြီးရေချမ်းမှုဖြစ်တယ်ပြီးရင်ပြန်ကျသွားမယ်အဲ့ဒီအချိန်မှာခုနပြည်သူတွေမှာတွေ့ကြုံနိုင်တဲ့ဝမ်းပြေဝမ်းလျှော်ရွာကနဲ့အခြားယောဂါတွေပေါ့နော်ထိခိုက်မှုတွေကိုဒါကုသဖို့အတွက်ကွင်းဆင်းပြီးတော့မှသမီးသာဆောင်ရွက်နေရတဲ့ဖြစ်ပါတယ်နော
်ရေလွှမ်းမိုးခံရတဲ့တိုင်းနယ်ပြည်နယ်12ခုမှာတချို့နေရာတွေမှာကုညီကယ်ဆယ်ရေးတွေမရောက်ဘူးတချို့နေရာတွေကြတော့လေထောက်ပံ့မှုကမလုံလောက်ဘူးဆိုတာမျိုးတွေတွေ့ရတယ်ရှင်အဲ့ဒီအတွက်ရောအငယ်တို့ကဘလို့များဆောင်ရွက်နေရတာရှိလဲရှင
်အခုလက်ရှိမှာတော်လမောင်ကဘေးရနေစားစီမံခန့်ခွဲမှုကော်မတီကနေပြီးတော့မှကိုကေးယုံရင်ဖွင့်တာလေဖွင့်တာပြီးတော့မှဒီဟော့လိုင်းနံပါတ်တွေပေါ့နော်အရေးပေါ်ဆက်သွယ်ဖုန်းနံပါတ်တွေလည်းပေးထားတယ်ပေးထားတော့အဲ့တော့ရေးတက်တဲ့ ERV တိုင်းကလမ်းပြီးတော့မှသူတို့ရွာရဲ့အခြေအနေခုနကအကူကြီးကယ်မှုရောက်ရှိတယ်မရောက်ရှိဘူးစားရိတ်ကလိုအပ်မှုရှိတယ်မရှိဘူးဒါတွေကိုပြင်ပြတယ်ပေါ့နော်ပြင်ပြတဲ့ဥစ္စာမှာဥရောကလည်းဒီသက်ဆိုင်တဲ့ဒေတာတွေကိုပြန်ပြီးတော့မှဒေတာအာဏာပိုင်နဲ့ဆက်သွယ်ပြီးတော့မှအကူကြီးထောက်ပံ့မှုပေါ့နော်ဟော့လိုင်းနံပါတ်တွေလည်းပေးထားတဲ့အတွက်ပြည်သူတွေလည်းဆက်သွယ်ပါတယ်တမီးဥရောကလည်းဒါတွေကိုအချိန်နဲ့တပင်းညီပေါ့နော်ဟိုသက်ဆိုင်ရာဒေတာအာဏာပိုင်ကိုဆက်သွယ်ပြီးတော့မှဟိုအကူကြီးထောက်ပံ့ရေးတွေဆောင်ရွက်နေပါတယ်တမီး
အငယ်ခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ကျေးဇူးပါပဲတင်ပါ